ဖလော်ရီဒါပြည်ရဲ့ပန်းဘီချ်မှာရှိတဲ့သူ့ရဲ့အိမ်ကိုဘိုးအစိုးရစုံစမ်းစစ်ဆေးရေးအဖွဲ့ FBI ကစီးနှင်းရှာဖွေခဲ့တယ်လို့အမေရိကန်သမ္မတဟောင်းထရမ့်ကပြောပါတယ်။တပ်ဆိုင်ရာဌာနတွေနဲ့ပူးပေါင်းဆောင်ရွက်အလို့အတူလုပ်ခဲ့ပြီးတဲ့နောက်ဂျိုတင်အကြောင်းကြားပဲခုလိုဝင်စီးတာကမလို့အပ်တယ်လို့မသိမျော်ဘူးလို့လည်းထရမ့်ကတနင်္လာနေ့ညနေကပြောပါတယ်။ဒီကိစ္စနဲ့ရင်းနှီးပြီးသူတယောက်ကတော့တနင်္လာနေ့မနက်ကထရမ့်အိမ်ကိုစီးနှင်းရှာဖွေခဲ့တယ်လို့ AP သတင်းဌာနကပြောပါတယ်။ဘာကြောင့်ရှာဖွေတယ်ဆိုတာကတော့မရှင်းလာသေးပါဘူး။ဒါပေမဲ့2021ခုနှစ်ဇန်နဝါရီလမှာအင်ဂျီရိုကနေထွက်ခွာသွားတဲ့အခါရှုဝက်ဆင့်သတ်မှတ်ထားတဲ့စာရွက်စာတမ်းတွေကိုထရမ့်ကတိတ္တာ15လုံးနဲ့တည်သွားခဲ့တာကိုတွေ့ရှိခဲ့ပြီးတဲ့နောက်တရားရေးဌာနကစုံစမ်းစစ်ဆေးနေခဲ့တာပါ။ထရမ့်ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီး FBI ကရောတရားရေးဌာနကပါတစုံတရာပြောကြားဖို့ညှင်းဆို့ထားပါတယ်။သမ္မတနဲ့ပတ်သက်တဲ့မှတ်တမ်းတွေအားလုံးကိုပြည်သူလူထုကပိုင်ဆိုင်ပြီးသမ္မတဟာယာဒူးကထွက်ရတာနဲ့အဲ့ဒီမှတ်တမ်းတွေအားလုံးကိုအမျိုးသားမော်ဟောတိုက်ကိုအလိုလျောက်လွှဲပြီးသားဖြစ်ရမယ်လို့သမ္မတမှတ်တမ်းဥပဒေ1988ခုနှစ်ကဆိုပါတယ်လက်ရှိ FBI ညွှန်ကြားမှုခရစ်စတိုဖာရေးဟာလွန်ခဲ့တဲ့9နှစ်ကထရမ့်ခံထားခဲ့သူဖြစ်ပါတယ်အခုလိုစီးနှင်းရှာဖွေတာကိုအင်ဂျီရိုကကြိုမသိဘူးလို့ပြောပါတယ်2020ခုနှစ်သမ္မတရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ကြိုးစားခဲ့ပြီးလွှတ်တော်ကို2021ခုနှစ်ဇန်နဝါရီလ6ရက်နေ့မှာဝင်ရောက်စီးနှင်းခဲ့ကြတာနဲ့ပတ်သက်ပြီးတော့လေတရားရေးဌာနကစုံစမ်းစစ်ဆေးနေပါတယ်။အဲဒီစုံစမ်းစစ်ဆေးမှုနဲ့ခုထရမ့်အင်ကိုစီးနှင်းတာကပတ်သက်မှုရှိမရှိမသိရတယ်လို့ထရမ့်ကိုရာဇဝတ်မှုနဲ့ဆွဲဆိုမလားဆိုတာကိုလည်းတရားရေးဌာနကမပြောသေးပါဘူး။